နျူကလ িয়ার လက်နက်တားဆီးပိတ်ပင်စာချုပ်မှာမြန်မာနိုင်ငံကလက်မှတ်ရေးထိုးတော့မယ်လို့ဆုံးဖြတ်လိုက်ပါပြီ။ဒီစာချုပ်ကိုလက်မှတ်ထိုးလိုက်ခြင်းအပြင်မြန်မာတပ်မတော်နဲ့စစ်ကောင်းဆောင်တွေပေါ်လက်တလောရင်ဆိုင်နေရတဲ့နိုင်ငံတကာအဖိအားတွေရောကြားလာနိုင်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။ဒီအကြောင်းကိုဆက်ပြီးတင်ပြခြင်းပါလေ။ကုလသမဂ္ဂကသတ်မှတ်ထားတဲ့နျူကလ িয়ার လက်နက်တားဆီးပိတ်ပင်ရေးစာချုပ် TPNW မှာမြန်မာနိုင်ငံကပါဝင်လက်မှတ်ရေးထိုးဖို့အစိုးတရကိုသမ္မတဦးဝင်းမြစ်ကလွှတ်တော်အရရတ်ကိုတင်သွင်းပြီးဆွေးနွေးခဲ့ကြတာပါဒီဆွေးနွေးမှုကိုနောက်ဆုံးအဆင့်အဖြစ်စက်တင်ဘာ14ရက်တောက်ကြနေ့ကပြည်ထောင်စုလွှတ်တော်မှာတက်မတော်သားကိုယ်စားလှယ်အပါအဝင်လွှတ်တော်ကိုယ်စားလှယ်စုစုပေါင်း10ဦးတို့ကထောက်ခံဆွေးနွေးခဲ့ကြပြီးအဆိုကိုကန့်ကွက်သူမရှိသဘောတူအတည်ပြုလိုက်တာကြောင့်အခုလာမယ့်စက်တင်ဘာ26ကနေ28ရက်နေ့ထိနယူးယောက်မြို့မှာကျင်းပမယ့်83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းလက်မှတ်ရေးထိုးသွားဖို့ရှိပါတယ်စေဇူရလက်ထက်တုန်းကမြန်မာတပ်မတော်ဟာမြောက်ကိုရီးယားနိုင်ငံနဲ့ကူးလူးဆက်ဆံခဲ့သလိုနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးကြိုးပမ်းနေတယ်ဆိုတဲ့ဆူဆွဲချက်အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့စောင့်ကြည့်မှုခံရသလိုကုလသမဂ္ဂရဲ့သတိပေးခြင်းကိုလည်းခံခဲ့ရတာပါ။ဒါကြောင့် TBNW စာချုပ်မှာမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်မယ်ဆိုရင်တပ်မတော်အပေါ်နိုင်ငံကြီးတွေရဲ့ပြစ်တင်ဝေဖန်မှုတွေရော့ကျသွားနိုင်တယ်လို့ပြည်သူ့လွှတ်တော်ကတပ်မတော်သားကိုယ်စားလှယ်ဒူဘုံမူကြီးဇော်ထွန်းဦးကဆွေးနွေးသွားပါတယ
်မြန်မာနိုင်ငံပေါ်မှာနျူကလ িয়ার ဆောင်ရွက်မှုများနဲ့ပတ်သက်ပြီးတော့နိုင်ငံတချို့ကမဟုတ်မမှန်ဆွဆွဲပြောဆိုမှုတွေရှိခဲ့ပါတယ်ယခုကဲတော့သမ္မတထံမှာပြေပို့လာတဲ့စာချုပ်မှာပါဝင်လက်မှတ်ရေးထိုးပြီဆိုတာကနိုင်ငံနဲ့တပ်မတော်ပေါ်မှာရခင်ကာလကဆွဆွဲပြောဆိုမှုတွေပေါ့တန်တရားကင်းရှင်းသွားမှာဖြစ်ပါတယ
် TBNW စာချုပ်မှာလက်မှတ်ထိုးမယ်ဆိုရင်မြန်မာနိုင်ငံအတွက်အကျိုးကျေးဇူးများစေမယ်လို့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ကလွှတ်တော်မှာရှင်းပြသွားပါတယ်
။ဒီစာချုပ်ဟာနျူကလ িয়ার လက်နက်များကိုအရေးအတွက်တိုးမြင့်ထုတ်လုပ်မှုပုံမှန်အစင်းမြင့်တရားထုတ်လုပ်မှုအပေါ်မှာနိုင်ငံရေးအရာတားဆီးရေးမှာအကျိုးသက်ရောက်မှုရှိစေမှာဖြစ်ပါတယ်။ဒါကြောင့်နျူကလ িয়ার လက်နက်များတားဆီးပိတ်ပင်ဖြတ်သိမ်းရေးကိုကျိုးပန်းဆောင်ရွက်ခြင်းတည်တာဦးစားပေးဆောင်ရွက်တဲ့နိလန်တရားဖြစ်တယ်လို့ယုံကြည်မိပါတယ်။
တတလောမှာတော့ရခိုင်ပိဋိပက္ခအပါအဝင်တိုင်းသားဒေသတချို့မှာမြန်မာစစ်တပ်ကစစ်ရာဇဝတ်မှုကျူးလွန်နေတဲ့ဆိုပြီးနိုင်ငံတကာရဲ့ဖိအားတွေရင်ဆိုင်နေရတယ်လို့တတ်ချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းအပါအဝင်ထိတ်တန်းစစ်ကောင်းဆောင်6ဦးတို့ကို ICC ရာဇဝတ်ခုံရုံးစင့်ကော်ကြားနာစစ်ဆေးဖို့တောင်းဆိုတန်တွေလည်းကျဲလောင်နေခြင်းဖြစ်ပါတယ်။နျူကလ িয়ার လက်နက်တားဆီးပိတ်ပင်ရေးစာချုပ်မှာလက်မှတ်ထိုးလိုက်ခြင်းအပြင်မြန်မာတပ်မတော်ပေါ်နိုင်ငံတကာဖိအားတွေကိုချော့ချနိုင်လိမ့်မယ်လို့စစ်တပ်ဘက်ကတွက်ဆထားပုံရာကြောင်းသုံးသက်သူကတော့ဂျာမနီအခြေစိုက်မြမအရေးလိလာသူဆိုင်းဝမ်ဆိုင်းဖြစ်ပါတယ
်အခုလောလောဆယ်ကအဲ့ဒီ crime against humanity ပေါ့နော်အဲလူသားတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုပေါ့အဲ့ဒါနဲ့ပတ်သက်ပြီးသူကတပ်မတော်နဲ့တပ်မတော်အရာရှိတွေကဖိအားပေးထားတာဟုတ်ဆိုတော့အဲ့ဒီ nuclear ကိစ္စနဲ့ပတ်သက်ပြီးလက်မှတ်ထိုးရလို့ရှိရင် APV ဆိုင်ရာသူတို့ဖိအားပေးတဲ့အတန်းတားညာရော့သွားမလားလို့တွေးရလဲပြင်ဖြစ်နေတာဟုတ
်နော် TBNW စာချုပ်ဆိုတာကနျူကလ িয়ার လက်နက်အလုံးစုံဖြတ်သိမ်းရေးကိုဥတီစေတာဖြစ်ပြီးဒီကနေ့အချိန်ဒီအဲ့ဒီစာချုပ်မှာလက်မှတ်ထိုးထားတဲ့နိုင်ငံပေါင်း60သာရှိသေးတာပါအိန္ဒိယတရုတ်နဲ့အိန္ဒိယနိုင်ငံတွေကတော့လက်မှတ်မထိုးထားကြပါဘူးအာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားလာအိုမလေးရှားဖိလစ်ပိုင်နိုင်ငံတွေကစာချုပ်ကိုလက်မှတ်ထိုးထားပြီးထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကစာချုပ်ကိုအတည်ပြုပါဝင်ထားပါတယ်ကုလသမဂ္ဂရဲ့ DBNW စာချုပ်ကိုနိုင်ငံပေါင်း122နိုင်ငံကသဘောတူအတည်ပြုထားကြတာဖြစ်ပါတယ်။1992ခုနှစ်နောက်ပိုင်းမြန်မာနိုင်ငံဟာနျူကလ িয়ার လက်နက်မပြန်ပွားရေးစာချုပ်ကိုရောဇီဝနဲ့ဓာတုလက်နက်တားဆီးပိတ်ပင်ရေးစာချုပ်တွေကိုပါအတည်ပြုပါဝင်ထားပါတယ်ခင်ဗျာ။